ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုတားဆီးရေးအတွက်အေးအေးရခိုင်တပ်ဖွဲ့အနေနဲ့တင်းတင်းကြပ်ကြပ်စည်းမျဉ်းစည်းကမ်းတွေထုတ်ပြန်ခဲ့သလိုပြည်နယ်ကောင်စီကလည်းအသိပညာပေးနေပေမဲ့ပြည်သူတွေအနေနဲ့လိုင်းနာမှုအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ပွင့်လင်းရာသီဖြစ်တဲ့အတွက်ပြည်내အတွင်းကမြို့တွေမှာပွဲလန်းသဘင်တွေများပြားလာတဲ့အတွက်ကြောင့်လဲကိုဗစ်ကပ်ရောဂါကူးစက်မှုတွေဆက်ရှိနေတာဖြစ်တယ်လို့ဆိုပါတယ်။အေးအေးရခိုင်တပ်ဖွဲ့ကတော့ပွဲလန်းသဘင်တွေမလုပ်ဖို့လူစုလူဝေးနဲ့မနေကြဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီလ29ရက်နေ့အထိရခိုင်ပြည်내မှာကိုဗစ်ကပ်ရောဂါပိုရှိမရှိစစ်ဆေးခဲ့ရမှာယောဂါပိုးတွေးရှိသူပေါင်း 9,983 ဦးရှိပြီးသေဆုံးသူက902ဦးရှိတယ်လို့ပြည်내ကျန်းမာရေးဦးစီးဌာနထုတ်ပြန်ချက်အရသိရှိရပါတယ်ခင်ဗျာ။